မြန်မာအကြက်တဲဖြစ်ရှင်ရေးအာဆီယံလက်ရှိဥက္ကဋ္ဌအင်ဒိုနီးရှားအနေနဲ့ဒီသတင်းပတ်ထဲမှာတရုတ်နိုင်ငံရဲ့ထောက်ခံမှုကိုရယူပြီးဆက်လက်ကြိုးပမ်းနေတဲ့အပေါ်မြန်မာအရေးလေးလာသူတွေကအနီးကပ်စောင့်ကြည့်နေကြပါတယ်။ကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးစူးစီးတင်ပြထားပါတယ်ခင်ဗျာ
။ဟုတ်ကဲ့အခုနောက်ဆုံးအင်ဒိုနီးရှားအနေနဲ့တရုတ်ရဲ့ထောက်ခံမှုရယူခဲ့တာအပေါ်တင်နေကမဟာပြည်ဝလိလာရဲ့အဖွဲ့အမှုဆောင်ရာရှိချုပ်ဒေါက်တာနိုင်စေဦးက
တရုတ်ကကမ္ဘာပေါ်မှာအင်အားကြီးနိုင်ငံလဲဖြစ်လာပြီဆိုတော့လေသူကကမ္ဘာအရေးကြီးမှာဝင်ပြီးတော့မှပါနေနေတာမျိုးဖြစ်တယ်မြန်မာနိုင်ငံလေးကြောက်သူကအင်အားကြီးနိုင်ငံလဲဖြစ်နေတာပေါ့နော်ဆိုတော့ဒီမှာလည်းအထူးကိုယ်စားလှယ်ကလာရောက်တာတွေရှိတယ်တိုင်းသားတွေကတွေကိုသွားနေရတယ်ရှိနေတယ်ဆိုငင်းငင်းလုပ်ငန်းစဉ်မှာလည်းသူကဆက်ပြီးတော့မှပါကျင်နေတဲ့အနေအထားတွေ့တယ်တွေ့နေတာတော့ဒီလိုပါပဲဒီနိုင်ငံဗဟာရေးမှာဝင်ပါတဲ့ခါကျတော့သူကလည်းဒီတရုတ်နဲ့အာဆီယံဆက်ဆံရေးမှာလည်းအာဆီယံ +3 တို့ဟာမျိုးတွေရှိနေတာပေါ့ဆိုတော့သူလည်းဒီမှာလည်းအမေရိကန်တို့ကလည်းတခြားနိုင်ငံကြီးတွေလိုပဲပြောတာတရုတ်ကြီးလည်းအာဆီယံမှာလည်းပါပြီးတော့မှဒီရေးတွေမှာဝင်ရောက်ရှင်တဲ့ဟာမျိုးတွေ့နေရပါလေ။ဒါပေမဲ့အာဆီယံတော့အာဆီယံ centrality ကိုထိန်းထားတဲ့ဘက်မျိုးတွေလည်းရှိပါတယ်။ဒါပေမဲ့တရုတ်ဒီအင်အားကြီးနိုင်ငံဖြစ်လာတဲ့ခါကျတော့တရုတ်ရဲ့သဘောကိုလည်းအာဆီယံနိုင်ငံတွေကလည်းအလေးထားတဲ့ဟာမျိုးတွေတွေ့လာပါတယ်။ဒီအတွက်ဒီ fiber concession နဲ့ပတ်သက်ပြီးတော့မှအင်ဒိုနီးရှားဆက်ပြီးသွားမယ့်ဟာမျိုးတရုတ်ကတော့ဒီလိုပဲထောက်ခံနေပြင်ပါတယ
်။ဒီပေါ်တီဘောမျိုးနဲ့ပြည်သူ့လွှတ်တော်အမတ်ဟောင်းဦးရဲထွန်းကလည်း
အင်ဒိုနီးရှားကအာဆီယံဥက္ကဋ္ဌဖြစ်ပြီးတဲ့နောက်မြန်မာနိုင်ငံဆိုင်ရာအာဆီယံတပ်တမန်ခန့်မှဖြစ်တယ်လို့ဗိုလ်ချုပ်ကြီးတူကိုလည်းလွှတ်ပြီးတော့အဲမြန်မာအစိုးရနှဆက်ကနဲ့တွေ့ပြီးတော့စကားပြောစီမယ်လို့ဆုံးမြတ်ထားတာရှိတယ်။သူတို့ကတော့ National Dialogue အလုံးပါဝင်ရေးပန်းနိုင်အဖြစ်ထားဖို့ပေါ့နော်။အဲ့လိုပြောထားတဲ့အချိန်မှာအခုတရုတ်ပြည်ကလည်းအာဆီယံရဲ့ Five Point Consensus ကိုအကောင့်ထဲပေါ်ဖို့ဒီအင်ဒိုနီးရှားရဲ့ကြိုးပမ်းမှုကိုထောက်ခံပါတယ်လို့ပြောထားတဲ့အခါကျတော့သူလည်းတအားဖြစ်သွားတဲ့အတွက်ကြောင့်မလို့အခုတလောမှာအဲ့ဒီဟာကိုကျေစုတင်ကြောင်းဒီအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးကထုတ်ပြောလာတာကိုတွေ့ရပါတယ်။
အဲ့ဒီတော့အခုလိုတရုတ်ထောက်ခံမှုရလာတာကြောင့်ရှေ့ဆက်ဖြစ်နိုင်ခြေကိုမေးရမှာဒေါက်တာနိုင်စေဦးက
ဒီကွန်ဆန်ဆက်ကတော့သူကတွန်းမှာပေါ့တရုတ်ရဲ့ထောက်ခံမှုရဆိုသူတို့အားတစ်ခုဖြစ်သွားနိုင်ဟိုဒါပေမဲ့လည်းတရုတ်ကောင်ဝိုင်းရန်ကြီးနိုင်ငံတရုတ်နိုင်ငံတကယ်မဟုတ်ဘူးကုလသမဂ္ဂလုံခြုံရေးကောင်စီမှာလည်းတရုတ်နိုင်ငံနဲ့ရှိနေတာမဟုတ်ဘူးနော်ဒါပေမဲ့တရုတ်ဒီလည်းခေတ်ဆက်ဆက်မှာတော့ကျွန်တော်တို့မြန်မာနိုင်ငံဘက်ကရည်တည်ပေးခဲ့တဲ့အနေအထားမျိုးရှိပါတယ်သူကရှားနေတယ်နော်ဆိုကျွန်တော်တို့ကဒါတော့ရှေ့ဆက်ပြီးတော့အဆောင်ကြီးရမယ့်နေရာမျိုးဖြစ်တယ်လို့မြင်ပါတယ်
ဒီရှေ့ဆက်ဖြစ်နိုင်ခြေပေါ်ဦးရဲထွန်းကလည်း
တရုတ်ကလည်းအဲ့လိုထောက်ခံတယ်ဆိုတဲ့အခါကျတော့မြန်မာနာဆကအနေနဲ့ကတော့စဉ်းစားရမှာပေါ့နော်ဘာဖြစ်လို့လို့ဆိုတော့အင်ဒိုနီးရှားကဥက္ကဋ္ဌတာဝန်ဆပြီးတော့လွှဲပြောင်းတဲ့အချိန်မှာအဲ့လိုလေသာထွက်လာတော့နာဆကကနေပြီးတော့ဒီ NUG CRPH တို့ PDF တွေစံဖက်ဖွဲ့စည်းတွေကိုအတိမတ်ပြုတာဆက်ဆံတာမလုပ်ဖို့ကန့်ကွက်ထားတာရှိတယ်ဗျ။အဲတရုတ်ကအင်ဒိုနီးရှားရဲ့ရည်တည်ချက်ကိုထောက်ခံတယ်လို့ပြောလိုက်တဲ့အတွက်ကြောင့်နာဆကရဲ့ကန့်ကွက်မှုကအင်ဒိုနီးရှားအာဆီယံတစ်ခုတည်းရင်ဆိုင်ရတာတဲ့စာရင်တော့တရုတ်ပါဝင်ပြီးတော့ထောက်ခံပေးတဲ့အတွက်သူ့အတွက်တော့အားတက်စရာဖြစ်တာပေါ့နော်။ဒါပေမဲ့မြန်မာနာဆကအစိုးရကအဲ့ဒီချင်းကပ်မှုမျိုးကိုလက်ခံမလားဆိုတာတော့မသေးကြပါဘောနော်
အဲ့ဒီတော့မြမစစ်ကောင်စီဘက်ကဘယ်လိုတုံ့ပြန်လာနိုင်ဖို့ကိုမေးရမှာဒေါက်တာနိုင်စေဦးက
ကမ္ဘောဒီးယားမှာလည်းလုံအောင်ခန့်ရတယ်အခုလည်းအထူးကလည်းခန့်ဖို့ဝီဂျူဂျီနေသားတယောက်ကိုလှုပ်ဆောင်လာတွေ့ရတယ်ပေါ့နော်ဆိုတော့အာဆီယံမှာတော့ Five Point Consensus ဒူနီဆန်နဲ့ငားရဲဆိုပြီးရှိပါတယ်ကျွန်တော်နိုင်ငံကလည်းဒူနီဆန်နဲ့ငားရဲကိုပေါ့နော်မြန်မာနိုင်ငံရဲ့လူလဲ့ရင်းနဲ့ချိုးချာအာဏာဒီတိုင်းခံနေဆိုတဲ့အချက်တွေကိုကြော်လွန်နေခြင်းမရှိဘဲနဲ့ဖြည့်ရှင်းလှုပ်ဆောင်နေတဲ့အပိုင်းတွေရှိပါတယ်ထို့သဖြင့်အာဆီယံ Five Point Consensus မှာနံပါတ်၄အချက်လူသားချင်းစာနာရေးစံအထောက်အကူပေးတဲ့ကိစ္စပတ်သက်ပြီးတော့မှအာဆီယံမှာရှိအာဟာစင်တာနဲ့ဘူဝန်ဆောင်လည်းရှိရဆိုတော့တွေ့ရမှာဖြစ်ပါတယ်
ဒီနေရာမှာနောက်ဆုံးအင်ဒိုနီးရှားဘက်ကချက်ကတ်တဲ့ပုံကိုလည်းဦးရဲထွန်းက
NLD နဲ့ဟိုတလောကထုတ်ပြောထားတာရှိတယ်ဒေါန်ဆန်းစုကြည်ရဲ့သဘောထားအပေါ်မှာအများကြီးတည်တယ်လို့ပြောထားတော့ဒေါန်ဆန်းစုကြည်နဲ့တွေ့ခွင့်ရဖို့ကတော့တကယ်အချက်အချာပြဿနာအရေးကြီးတဲ့အချက်ဖြစ်နေတုံးမဲလို့ယူဆတယ်ဒါကြောင့်မလို့ NUG တို့ CRPH တို့ PDF တွေနဲ့တွေ့ဖို့နာဆကလက်မခံဘူးဆိုရင်ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးခွင့်ရဖို့ကိုသူလိုက်ပြောဖို့လိုတာပေါ့နော်ဒီဟာလည်းခွင့်ပြုနိုင်မှုဆိုရင်တော့လမ်းကဆုံးသွားပြီလေအဲ့တော့ဘက်ကိစ္စကိုအသေးအတန်ကန့်ကွက်နေတယ်ဆိုရင်တော့ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးပြီးတော့နိုင်ငံရေးစပွဲပိုင်းပေါ်ရောက်ဖို့ကိုခေါင်းငိမ့်ဖို့ပြောရမှာပေါ့နော် ပြောရဲ့အကူအညီလဲလိုတာပေါ့နော်ဝင်ပြီးတော့ပြောပြဖို့လိုတာပေါ့အဲ့ဒါလိုလုပ်မယ်ဆိုလို့ရှိရင်တော့အာဆီယံရဲ့ဆုံးဖြတ်ချက်အကောင့်တဲ့ပေါ်ရေးကိစ္စမှာတိုးတက်မှုတစုံတရာရနိုင်တယ်လို့မြင်ပါတယ်
တကယ်တော့မြန်မာပြည်အာဆီယံဥက္ကဋ္ဌအင်ဒိုနီးရှားဘက်ကအခုလိုကြိုးပမ်းမှုတွေရှိနေတယ်လို့အင်ဒိရှင်းထိုင်းနိုင်ငံကလည်းပို့လို့ပေးဖို့မလေးရှားဘက်ကတောင်းဆိုခဲ့တာမျိုးပူးပေါင်းဆောင်ရွက်မှုတွေရှိတင်တယ်လို့သုံးသပ်သူတချို့ကထောက်ပြခဲ့ပါတယ်ခင်ဗျ